မြန်မာတက်မတော်နဲ့အစိုးရကိုထောက်ခံကြောင်းနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာနိုင်ငံရဲ့ချမ်းသာနဲ့ဝင်ရောက်ဆက်ဖက်မှုတွေကိုရှုံချကြောင်းပြသတဲ့အနေနဲ့အမျိုးသားရေးဝါဒီတွေနဲ့စစ်တပ်ကိုထောက်ခံသူထောင်းနဲ့ချီးပြီးတနင်္လာနေ့ကရန်ကုန်မြို့နယ်မှာခြေကျက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်ရဲ့ပုံတွေနဲ့ပြင်ဆင်ထားတဲ့ဆင်ရှိရာမျိုးလယ်ကောင်ကိုခြေကျက်ခဲ့ကြတာဖြစ်ပြီးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကမြန်မာနိုင်ငံရဲ့ထိပ်တန်းစစ်ဘုံချုပ်ကြီးတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုကိုရှုံချပြတင်ကြပါတယ်။ဆန္ဒပြပွဲမှာအရှင်ဝီရသူကလည်းမိန့်ခွန်းပြောခဲ့ပြီးမြန်မာပြည်ရင်းရေးကိုနိုင်ငံတကာအတိုင်းအဝန်ကဝန်မဆက်ဖို့တောင်းဆိုပါတယ်။မြန်မာနိုင်ငံတော်ရင်နေနဲ့မြန်မာရေးဝင်ရောက်ဆက်ဖက်တဲ့နိုင်ငံတကာအတိုင်းအဝန်ရဲ့အဖွဲ့အစည်းတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းဟောပြောခဲ့တာပါ။မြန်မာစစ်တပ်ဟာထောင်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဆက်နေကြတပ်ဖြတ်မှုရွာတွေမိရှုံမှုအစုလိုက်မတင်းကျပ်မှုတွေနဲ့လူမျိုးစုလိုက်တုတ်တင်ဆင်းနေမှုတွေလုပ်တယ်လို့ဆွဆဲပြီးထိပ်ပိုင်းစစ်ဘုံချုပ်ကြီးတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကပြီးခဲ့တဲ့လထဲမှာပဲတောင်းဆိုခဲ့တာပါအခုလိုဆန္ဒပြမှုနဲ့ပတ်သက်ပြီးမြန်မာစစ်အုပ်ကတာဝန်ရှိသူတွေရှိကတုံ့ပြန်ပြောဆိုတာမရှိသေးတဲ့အကြောင်းလေးအပိသတင်းမှာဖော်ပြထားပါတယ်